ဒီနေ့လူပိတရားနာချမ်းမသာမှာကဒီနေ့ဒီလဲသမာဓိပဲနဲ့ဆက်စပ်ပတ်သက်တဲ့အကြောင်းအရာကိုပဲနာချမ်းမသာပါလိမ့်ဦးမယ်သမာဓိနဲ့ဆက်စပ်ပတ်သက်ပြီးလို့နာချမ်းဟောကြားနာချမ်းပြီးမယ်လို့မိမိတို့ဖြစ်ပြမြင်ကြပြီးတဲ့ပုဂ္ဂိုလ်တွေကြတော့ဖြစ်ချင်းတဲ့ချင်းပဲရှိပါအားထုတ်ပြရမှာဖြစ်ပါဖြစ်ပြမြင်နေဆိုတာရှင်ထဲမှာရက်ခနဲ့ရက်ခနဲ့ဖြစ်စီတိတ်တိတ်ဖြစ်စီတစ်ဖြတ်ဖြတ်ဖြစ်စီအဲ့ဒါလို့မြင်မှဖြစ်ပြမြင်တော့ဆိုလိုတာဖြစ်ပါအဲ့လိုဖြစ်ပြမြင်တဲ့ပုဂ္ဂိုလ်တွေကြတော့ရှင်ထဲမှာတရိပ်ရိပ်တိတ်တိတ်မြင်နေပြီးတဲ့ပုဂ္ဂိုလ်တွေကြတော့သမာဓိတည်ထောင်ရှာမလို့တော့မိမိတို့မှာဝိပဿနာဉာဏ်ချက်ဆိုင်ရာအာယုံရှိပြီဖြစ်တဲ့အတွက်ဝိပဿနာမိမိတို့ရှုပွားအားထုတ်နေကြတဲ့အချိန်မှာဆက်လက်ပြီးတော့ရှုပွားအားထုတ်သွားကြမှာဖြစ်ပါဖြစ်ပြမှာမြင်ကြသေးတဲ့ပုဂ္ဂိုလ်နဲ့အခုမှစတင်ပြီးတော့မှတရားစခန်းဝင်ခံစားပုဂ္ဂိုလ်ဖြစ်စီဖြစ်ပြမမြင်ကြသေးတဲ့ပုဂ္ဂိုလ်ဖြစ်စီရင်ထဲမှာတရရိတ်တိတ်တိတ်တဖြတ်ဖြတ်တလက်လက်မမြင်ကြသေးဘူးဆိုရင်တော့အခုပြောတဲ့ပမာဒိတီထောင်မှုအပိုင်းကိုပဲစတင်ပြီးတော့မှလေ့ကျင့်ရှုပွားအားထုတ်ကြပါလေဦးမယ်တရားလောက်ပွားများအားထုတ်တဲ့အချိန်မှာအလောအမတန်မှလေးစနစ်လိုတာဖြစ်ပါရှိခံနေစနစ်ချာမှာအထက်ဘင်းမှာပြီးပြီးတဲ့ပြင်ရှိချီပွားများအားထုတ်လို့ရတာဖြစ်ပါရှိခံဘင်းဆိုင်ရာမလုံလောက်ဘူးအထက်ဘင်းဆိုင်ရာချက်တော့တက်လို့မရပါဘူးအိမ်တိုင်းမှာအောက်ထပ်ကနေအပေါ်ထပ်ကိုတက်တော့မယ်ဆိုရင်လေကတစ်ထစ်ချင်းတစ်ထစ်ချင်းတစ်ထစ်ချင်းစီနင့်တက်သွားပါမှာအောက်ထပ်ကနေအထက်ထပ်ကိုရောက်နိုင်ခွင့်ရှိတယ်တရားလောက်ဝမ်းများအားထုတ်တဲ့အချိန်မှာလည်းပဲသမာဓိတည်ထောင်မှုအပိတ်ကဆောင်ပြီးတော့မှရှုပွားအားထုတ်မှာဖြစ်ပါတယ်။သမာဓိတည်ထောင်လို့သမာဓိအထိုက်အယောက်ရှိလာပြီးဆိုတဲ့အချိန်ကတည်းကတိတ်တဲ့ပညာကိုဖယ်ခွာပြီးတော့မှပရမခန္ဓာကိုတွေ့အောင်ရှာပြမှာဖြစ်ပါတယ်။တိတ်တဲ့ပညာကိုဖယ်ခွာပြီးတော့မှပရမခန္ဓာလို့ဆိုရတဲ့ယုံနာနှစ်ခုတစ်ခုခုကိုပြီးပြီးတဲ့တွေ့အောင်ရှာပါမယ်တွေ့ရှိလာပြီဆိုတဲ့အချိန်ကအချိန်မှာအဲ့ဒီပရမတ္ထအာယုံကိုလက္ခဏာတင်ပြီးတော့ရှုတိပွားများအားထုတ်ရတာဖြစ်ပါလက္ခဏာတင်တဲ့နေရာမှာသဘဝလက္ခဏာသာမဉ္ဇလက္ခဏာလို့တလုံးနှမျိုးရှိသဘဝလက္ခဏာကိုရှုကြည့်နေတဲ့ဆွာအားရှိပြီဆိုမှသာမဉ္ဇလက္ခဏာရှုပွားအားထုတ်ရတာဖြစ်ပါအဲ့တော့သံမြင်ညာလက္ခဏာမှာ၃မျိုးရှိပါတယ်။အနိစ္စလက္ခဏာ၊ဒုက္ခလက္ခဏာ၊အနတ္တလက္ခဏာဆိုပြီးတော့လက္ခဏာ၃မျိုးရှိတဲ့အထက်မှာအနိစ္စလက္ခဏာဖြစ်ပြရှုတယ်ဆိုတာအနိစ္စလက္ခဏာကိုရှုပွားအားထုတ်ခြင်းပဲဖြစ်ပါ။အလေးချင်းများမှာဒုက္ခဆိုပြီးတော့မှရှုပွားအားထုတ်ရတာဖြစ်ပါ။ဒုက္ခကိုအလေးချင်းများမှာအနတ္တဆိုတာကတော့ကိုယ်ကရှာပြီးလောက်ရတာမဟုတ်ပါဘူး။ပင်ကိုယ်ကနေအိိဆာဒုက္ခဆိုတဲ့လက္ခဏာကိုရှုပွားရင်းနဲ့ဉာဏ်တည်းကထင်လာတဲ့အရာကိုအနတ္တလက္ခဏာလို့တလို့ဆိုလိုတာဖြစ်ပါ။အဲဒီလက္ခဏာရေသုံးပါးတွေကိုထင်မြင်ပြီးဆိုတဲ့အချက်ကကြမ်းပါသစ္စာတင်ရတာဖြစ်ပါ။သစ္စာထဲမှာသစ္စာ၄ပါးရှိတယ်ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာလို့ဆိုရတယ်။သစ္စာ၄ပါးရှိတဲ့အထက်မှာဒုက္ခသစ္စာကိုပိမ့်ပိမ့်မိမိရှုကြည့်ရတာဖြစ်ပါ။ဒုက္ခသစ္စာကိုအနက်လေးချက်တင်ပြီးတော့မှရှုကြည့်နေတဲ့ဆွမ်းအားရှိပြီဆိုတဲ့အချိန်ကကြာမှာအဲ့ဒီဒုက္ခလို့ဆိုရတယ်ဖြစ်ချင်းဖြစ်ချင်းရဒုက္ခသဘောရဲ့သဘောတိချုပ်ဆုံးသွားတဲ့အချိန်ကကြာမှာချုပ်ဆုံးသွားတဲ့အချိန်ရှုကြည့်အားထုတ်ရတာဖြစ်ပါအဲ့ဒီအချိန်ကြာမှာမိမိတို့ကြီးမားရပန်းတဲ့ကိုရောက်ပါလိမ့်မယ်အဲ့ဒီကိုရောက်ရှိဖို့ရည်အတွက်အခုရှိဦးစွာသမာဓိကိုတည်ထောင်ဖို့လိုအပ်တာဖြစ်ပါတယ်။သမာဓိကိုတည်ထောင်တဲ့အချိန်မှာအလောက်အမတန်မှအရေးကြီးပါတယ်။သမာဓိမရှိဘဲနဲ့ဉာဏ်ဖြစ်ခွင့်မရှိဘူးဆိုတာတော့ဆွဲဆွဲလင်းလင်းနားလည်ထားပါမယ်။ သမာဓိရှိဖို့မလိုဘူးလို့ပြောတာအပြည့်ဆုံးမိသားကိုဆိုလိုတာဖြစ်ပါတယ်။လုံးဝမရှိသေးတဲ့ပုဂ္ဂိုလ်ကိုဆိုလိုတာမဟုတ်ပါဘူး။သမာဓိရှိတဲ့အတိတ်အတိရှိပြီးသားပုဂ္ဂိုလ်သမာဓိကိုအလေးပေးပြီးမကျင့်တော့နဲ့။ဝိပဿနာဉာဏ်တက်လို့ဒါလိုဆိုလိုတာဖြစ်ပါတယ်။အဲ့တော့ဝိပဿနာဉာဏ်ဖြစ်ဖို့အရေးကြီးသမာဓိဟာအမှန်တန်လိုအပ်ပါတယ်။အဆောက်အဦတစ်ခုဆောက်တော့မင်းဆိုအောက်ကနေပိုရှင်ဟာလောအမှန်တန်မှအကြီးကြီးတယ်။အချင်းခံအောင်ရလို့ဆိုရတယ်ဖော်ဒေးရှင်းကနေခိုင်ခိုင်မာမာရှိမှအဲ့ဒီဖော်ဒေးရှင်းပေါ်မှာတည်ဆောက်မဲ့အဆောက်ဦးပုံစံနေအဆင့်အဆင့်ဆောက်တဲ့သွားမဲ့အနေထားတွေဟာဆောက်ဦးရဲ့အချင်းခံစိတ်ပိုင်းရှိတယ်ဖော်ဒေးရှင်းဆိုတဲ့အုံမြစ်ဟာခိုင်မာဖို့လိုတာဖြစ်တယ်လို့ဝိပဿနာလောက်ပွားများအားထုတ်ပြီးတော့မေညာဖွညာကိုဆက်ရောက်မျက်မှောက်ပြုချင်ကြသူတိုင်းဟာလည်းပဲအခြေခံလို့ဆိုရတယ်ဒီသမာဓိပိုင်းဆိုင်ရာလောင်လောက်အောင်လေ့ကျင့်ပွားများအားထုတ်ရတာဖြစ်ပါသမာဓိမပါရင်ဉာဏ်မဖြစ်နိုင်ပါဘူးဒါကြောင့်သမာဓိကိုလောင်လောက်တဲ့အတိုင်းအတာအထိရှုပွားအားထုတ်ရတာဖြစ်ပါသမာဓိကိုလောင်လောက်အောင်ရှုပွားအားထုတ်ရမယ်ဆိုတဲ့နေရာမှာသမာဓိတည်ထောင်ဖို့ဘုရားဖရာရှင်ကနေပြီးတော့မှကမ္မထာ40စလုံးပြထားတာရှိပါကမ္မထာကိုနိဗ္ဗာန်များစွာနဲ့ဗုဒ္ဓဘုရားရှင်ကနေပြီးတော့မှအမျိုးမျိုးပြတ်တာထားတာရှိပါတယ်။အဲဒီကမ္မထာ40ထဲမှာအဲဒီမှာကမ္မထာ40ထဲမှာအောက်တုမာတကဝိနည်းလကဝိပုပ္ပကဝိစိတ်တကအလို့ဆရှိတယ်။အတုပကမ္မထာက10ပါ။ဗုဒ္ဓနုဂရီ၊ဓမ္မနုဂရီ၊သံဃာနုဂရီ၊သီလနုဂရီ၊သာဃာနုဂရီဆိုတဲ့အနုဂရီက10ပါ။နောက်ပြီးတော့ကတိဆိုတဲ့ကတိက10ပါပထဝီကတိအာဘောကတိဝါယောကတိဝဏကအစရှိသည့်အချင်းအဲ့ဒီကတိက10ပါနောက်ပြီးတော့မှမေတ္တာကရုဏာမုဒိတာဥပ္ပခာတရားက4ပါဓမ္မဝိဟာရတရား4ပါနဲ့အဲ့ဒီမှနောက်သတုတဘောဂဝဋ္ဌံဆိုတဲ့သတုတဘောဂဝဋ္ဌံတရား4ပါပြထားတာရှိပါဘုရားရဲ့အဘိဓမ္မာဒေသနာတော်မှာဒါကိုအတိအလင်းဖွင့်ပြထားပြီးဖြစ်ပါအဲ့လိုအတိအလင်းဖွင့်ပြထားတဲ့အထက်မှာကမ္မထာ40ရှိတယ်40စလုံးပွားမှာဟုတ်ပါ40တဲ့ကနေမိမိနှစ်သက်ရာပေါင်းပေါင်းကိုပဲရွေးချယ်ပြီးတော့ရှုပွားအားထုတ်ရတာဖြစ်ပါအဲ့ဒီကမ္မထာ40ထဲမှာဘုရားဘုရားရှင်ကိုတော်တင်ကနေပြီးတော့ဥရဝေလတော်မှာကိုယ်တော်တင်ကျင့်တော်မူလာတဲ့ဤကတော့ရှုပွားအားထုတ်တဲ့ဤကတော့ဘာနည်းလဲအာနာဝနတ္တိကမ္မထာလို့ဖြစ်ပါတယ်အာနာဝနတ္တိကမ္မထာဆိုတာကကာယကတ္တသတိထဲမှာအပေါင်းအမင်းဖြစ်ပါတယ်ယုတ်တရားကိုရှုပွားတဲ့အတွက်ကြောင့်ကာယကတ္တသတိဆိုတဲ့အဲ့ဒီထဲမှာထည့်သွင်းထားတာဖြစ်ပါအဲ့တော့ပုဂ္ဂိုလ်တဦးတယောက်မှာဘုက္ခုတူဦးတယောက်ကနေပြီးတော့မဉ္ဇဉ်ပူညာဆက်ရောက်မျက်မှောက်ပြုချင်တယ်ဆိုရင်ကာယကတ္တသတိကိုအစဉ်အမြဲလေ့ကျင့်ပွားများကြမယ်ဆိုတဲ့အကြောင်းဘုရားဖျားရှင်ကိုရောမြတ်ကအကျင့်ပုဂ္ဂိုလ်တူဦးတယောက်ဒီကာယကတ္တသတိကိုအစဉ်အမြဲလေ့ကျင့်ပွားများခြင်းမှာမရှိဘူးဆိုရင်ထိုပုဂ္ဂိုလ်ဟာမဉ္ဇဉ်ပူညာဆက်ရောက်မဉ္ဇဉ်ပူညာမှာဆက်သုံးတယ်ပြတ်ပဲမရှိဘူးလို့ဆိုလိုတာဖြစ်ပါကျင့်ပုဂ္ဂိုလ်တဦးတယောက်ကနေပြီးတော့ကာယကတ္တသတိကိုရှုပွားအားထုတ်မယ်ဆိုရင်ထိုပုဂ္ဂိုလ်ကနိဗ္ဗာန်ကိုမျက်မှောက်ပြုနေတယ်လို့ဘုရားဘုရားရှင်ကနေကာယကတ္တသတိကိုအလေးပေးပြီးတော့မိန့်ဆိုတော်မူထားတာရှိပါတယ်အဲ့လိုမိန့်ဆိုတော်မူထားတာရှိတဲ့အတွက်ကြောင့်ထိုကာယကတ္တသတိထဲမှာလည်းပဲရှုပွားစရာအများကြီးရှိပါတယ်အဲ့ဒီအများကြီးထဲကနေပြီးတော့မှဒီအာနာပါနသတိဆိုတာကာယကတ္တသတိထဲကနေအပအဝင်ဖြစ်ပါအာနာပါနသတိမှာဗုဒ္ဓကိုတော်တင်ကနေပြီးတော့မှဥရဝေလတော်မှာကိုယ်ရဲ့အာနာပါနနဲ့ရှုပွားအားထုတ်လာခဲ့တာဖြစ်ပါယနေ့မြန်မာနိုင်ငံနဲ့ရှိမြန်မာနိုင်ငံမှာလည်းပဲစတင်ပြီးတော့ကမ္မထာနေရှုပွားအားထုတ်စအချိန်ကာလမှာသမာဓိကိုတည်ထောင်တဲ့အနေအထားမှာအာနာပါနဆိုတဲ့ဝင်လေထွက်လေနဲ့ပဲရှုပွားအားထုတ်ရတာဖြစ်ပါအာနာပါနဆိုတဲ့ဝင်လေထွက်ကိုရှုပွားအားထုတ်တဲ့နေရာမှာရှုပွားအားထုတ်စရာဟာအာနာပါနဖြစ်ပါအဲ့ဒီအာနာပါနမှာတတိတင်ရမှာဖြစ်ပါတယ်တတိပဋ္ဌာန်းလို့ဆိုတယ် ဒီနေရာမှာတတိနဲ့ပတ်သက်တဲ့အပိမာတတိဝိရိယလို့ဆိုရတဲ့အပိမာတတိကိုအစဉ်အမြဲအဲ့ဒီအာနာပါနဆိုတဲ့ဝင်လေထွက်လေရပေါ့အစဉ်တစ်ပြည့်စိုက်ကြရမယ်အောင်လေ့ကျင့်ရှိဖို့ပွားများအားထုတ်မှာဖြစ်ပါတယ်သူတစ်ပြည့်တော့တတိကပ်ဖို့အရေးကြီးပါတယ်တတိကပ်ဖို့ဆိုတာကဝိရိယရှိမှတတိမြဲတာဖြစ်တယ်ဒါကြောင့်စတင်ပြီးတော့ရှုပွားအထောက်ကြတဲ့ပုဂ္ဂိုလ်တွေကိုတတိမြဲဖို့ဆိုပြီးတော့လေဒီရှာတော်ဘုရားကြီးကနားလည်ရမယ်ကုစီဖို့မတ်လည်ရမယ်ကုစီဖို့ဆိုပြီးတော့မှသမာဓိတည်ထောင်တဲ့အပိမာဘယ်လိုပြထားသလဲဆိုတဲ့အခါတတိမြဲရပထမတုမှာရှေတူသည်လုံးဆုံးလင်းရတတ်နိုင်တာစမှန်ကြီးနေပြီဆိုပြီးတော့မှအာနာပါနတတိကမ္မထံကိုရှုပွားအထောက်လို့လွယ်ကူကူမသားရဘဂုစီဖို့ဒီလိုလင်္ကာစာပိတ်လေးနဲ့ဖွဲ့စီတည်ကုန်းထားတာဖြစ်ပါအာနာပါနသတိပေါ်မှာရှိဥစွာလေ့ကျင့်ရမှာသတိမြဲဖို့အရင်ဆုံးရှိဥစွာလေ့ကျင့်ရမယ်လို့ဆိုလိုတာဖြစ်ပါအဲ့တော့သတိမြဲမှာတုမှရှိတူသည်တုမှကြတော့ဒုတိယနေ့ကြတော့အဲ့ဒီမှာဝင်သွားတယ်လေဝင်သွားတယ်ရှိရှိမှန်းသည်တူတူမှန်းသည်အဲ့ဒါလို့အရှင်းရှင်းပြသွားတာဖြစ်ပါဆာအဲ့ဒီမှာတုမတုမရှိတူသည်လုံးဆုံးလင်းရတတ်နိုင်တာဆိုပြီးတော့မှဒီမှာလက်တိရှာတော်ဘုရားကြီးကဗုဒ္ဓဘုရားရှင်ဟောတဲ့ဓမ္မဒေသနာတွေကနေထုံနှုတ်ပြီးတော့မှသားရလွယ်ကူစေဖို့နိုင်ငံစာပိတ်လေးနဲ့တူတူချင်းချင်းလူရင်းထိထိမိမိလေးတည်ကုန်းရေးဖွဲ့ထားတာကဘာလဲလုံးဆုံးလင်းရတတ်နိုင်တာလုံးဆုံးဆိုတာဝင်သွားတဲ့လေအစကိုလည်းသိရမယ်အလယ်ကိုလည်းသိရမယ်အဆုံးကိုလည်းသိရမယ်လို့ဒါလို့ဆိုလိုတာဖြစ်ပါအရှင်းအရှင်းစာမှာငိမ့်လေပြီးအဲ့ဒီမှာရှုရင်းပွားရင်အာထုတ်ရင်းကနေပြီးတော့ဝင်လေထွက်လေဟာရှုပွားအာထုတ်လို့နှူးညံ့တိမ်မွေးချက်မကတိမ်မွေးနှူးညံ့လာတဲ့အနေအထိနေထားကြည့်ကြအောင်ရှုပွားရမယ်လို့ဆိုလိုတာဖြစ်ပါဒီတော့အဲ့ဒီမှာအာနာပါနရှုပွားတဲ့နည်းကိုလေးနည်းပြအဲ့ဒီလေးနည်းကိုဗုဒ္ဓရဲ့စာပေနဲ့ဤတစ်မျိုးနဲ့တင်ပြရမယ်ဆိုရင်ပထမရှိဥစွာအဲ့ဒီတတိမြင်ဖို့အတွက်ဘာလို့ရတာလဲကနန်းရှင်နံပါတ်နဲ့ရှင်းတွေ့ပြီးတော့မှားသားတာဖြစ်ပါစတင်ပြီးတော့ရှုပွားအားထုတ်တဲ့ပုဂ္ဂိုလ်တွေမှာကနန်းရှင်နံပါတ်နဲ့ဘာလို့တက်ပြီးမှားရကလေးအဲ့ဒီအနေအထားကိုစဉ်းစားကြည့်လိုက်တဲ့အချိန်မှာအမတ်ကိုအလေးပြုပြီးတော့မှားရှုပွားအထောက်အပံ့အခြေအနေမှာတတိမြဲဖို့ကိုအဓိကလေးပေးတာဖြစ်ပါတတိမြဲကိုတတိမြဲဖို့လေးပေးရတာဖြစ်တဲ့အတွက်ကြောင့်တတိမြဲရပထမတတိမြဲဖို့ဆိုတာကတင်ချာကနနမီလို့ဆိုလိုတာဖြစ်ပါကနန်းရှင်နံပါတ်နဲ့ရေတွက်ရတာရေတွက်ပြီးတော့မှသားရတာဖြစ်ပါကနန်းရှင်နံပါတ်နဲ့ဘယ်လိုမှသားရတာလဲဝင်လေထွက်လေကိုဝင်သွားတယ်လေတခါဝင်နေလေနဲ့ထွက်တယ်လေနှစ်ခုရှိတဲ့အထက်မှာဝင်နေလေတစ်ခုဖြစ်စီထွက်တယ်လေတစ်ခုဖြစ်စီထင်ရှားရရတစ်ခုခုကိုရွေးချယ်ပြီးတော့မှဝင်သွားတယ်လေဝင်သွားတဲ့အချိန်မှာဝင်သွားမှပြအောင်တတိကတိလိုက်ပြီးတော့မှတိလိုက်ပြီးဆိုတဲ့အချိန်ကကျတော့နောက်ကနေဒေးကလို့မှအဲ့ဒီကနေပြီးတော့မှနောက်ထပ်တစ်ခါဝင်နေနောက်ထပ်တစ်ခါဝင်3နောက်ထပ်တစ်ခါဝင်4နောက်ထပ်တစ်ခါဝင်5ငါးရောက်သွားတဲ့အချိန်ကကျတော့တိတ်ကနေအစဉ်အတိုင်းရေတွက်မှတ်သားရတာဖြစ်ပါတိတ်ကနေစတင်ပြီးတော့ရေတွက်မှတ်သားရတယ်တိတ်ကနေနောက်တစ်ခါဝင်နေ3 4 5 6ဆိုပြီးတော့ဒီလိုရေတွက်မှတ်သားရတာဖြစ်ပါ6ရောက်သွားတဲ့အချိန်မှာတိတ်ကနေအစဉ်အတိုင်းရေတွက်ခွန်အထိမှတ်သားရမှာဖြစ်ပါတယ်ရေတွက်မှတ်သားခွန်ရောက်သွားတဲ့အချိန်မှာတိတ်ကနေပြန်ပြီးအစဉ်အတိုင်းရေတွက်ကိုးဆိုပြီးဟို shit ဆိုပြီးမှတ်သားရမှာဖြစ်ပါ6ရောက်သွားတဲ့အချိန်မှာတိတ်ကနေအစဉ်အတိုင်းရေတွက်ကိုးအထိမှတ်အောင်မှာဖြစ်ပါ9ရောက်သွားတဲ့အချိန်မှာတိတ်ကနေစတင်ပြီးတော့မှရေတွက်10အထိမှတ်သားရတာဖြစ်ပါ10ကျော်ပြီးမရေရပါဘူးအဲ့ဒီမှာ10နဲ့အောင်ငါရဲ့အထက်တရားတဲ့ကနေရှုပွားတာဖြစ်ပါအဲ့ဒါလို့ရှုပွားခြင်းအပြင်စိတ်တွေဟာပြတ်နဲ့ပြီးလွှမ်းနေတဲ့ကိလေသာနေဝရဏတရားတွေကိုဟန်တားပိတ်ဆို့စီပါအတွေးတွေနည်းစီတယ်လို့ဆိုလိုတာဖြစ်ပါတွေးတွေတဖြည်းဖြည်းနဲ့ဒီသင်္ချာကနန်းစင်နံပါတ်ကိုခြေတွေးရင်မှတ်သားရင်ခြေတွေးရင်မှတ်သားရင်ကနေပြီးတော့မှတဖြည်းဖြည်းအတွေးကိုနည်းစီပါဒ ဒီနေ့ကစတင်ပြီးတော့မှပွားများအထုတ်တဲ့ပုဂ္ဂိုလ်မှအထီရောက်ဆုံးသောနေ့ဖြစ်ပါတယ်။ကိုယ်တိုင်လက်တွေ့ကြကြရှုပွားအထုတ်တဲ့အတွေ့များနေပြီဆိုရင်အတွေ့များတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီသင်္ချာကနန်းစင်ကြီးရည်တွေ့ပြီးတော့မှအားတာဖြစ်ပါ။အဲ့ဒီမိကိုချွန်းကျင်ပြီဆိုတဲ့အချိန်ကကြမှာဝင်နေလေတော့ထွက်တဲ့လေပါ။နှစ်ခုစလုံးရှုပွားအထုတ်ပါတာဖြစ်ပါ။ဝင်နေလေထွက်တဲ့လေကိုရှုပွားအထုတ်တဲ့အချိန်မှာအခါတည်းနဲ့စိတ်တန်နဲ့ပြေလွန်မှုများသွားရင်အဲ့ဒီသင်္ချာနည်းလို့ဆိုရတယ်။ခဏခဏနည်းကိုပဲအဲ့ဒီမှာရည်တွေ့ရတာဖြစ်ပါ။အဲ့ဒီရည်တွေ့မှသားပြီးတော့မှစိတ်အနည်းငယ်ငြိမ်းလာပြီဆိုတဲ့အချိန်ကချက်တော့ဝင်နေလေထွက်တဲ့လေကိုရှုပွားရတာဖြစ်။ဝင်နေလေထွက်တဲ့လေကိုရှုပွားတဲ့အချိန်မှာဝင်လေထွက်လေတို့ရဲ့နာတိကမှထိခိုက်ပုတ်တိုက်သွားတယ်။ထိထိထိထိထိထိထိထိသွားတဲ့သဘောကိုသိအောင်ရှုဝါအားထုတ်တာဖြစ်ပါထွက်တဲ့လေကလည်းပဲအဲ့ဒီမှာထွက်သွားတဲ့အချိန်မှထွက်သွားတဲ့အချိန်မှထိသွားတဲ့အနေထားလေးတွေကိုကဲခတ်ပြီးတော့မှရှုဝါအားထုတ်တာဖြစ်ပါအဲ့ဒီဝင်လေထိထွက်လေထိဆိုပြီးတော့မှဒါလို့ရှုဝါအားထုတ်တာဖြစ်ပါဒါကတော့ဗုဒ္ဓစာပေမှာဖုသနာနေလို့ဒါလို့အသုံးပြုတာဖြစ်ပါအဲ့တော့ကနနနီးကနေပြီးတော့ရှုလို့ကျွမ်းကျင်လာပြီဆိုတဲ့အချိန်ကကြတော့ဖုသနာနီးကိုအသုံးပြုရတာဖြစ်ပါအဲ့ဒီဖုသနာနီးရောဝင်လေထိထွက်လေထိဝင်လေထိထွက်လေထိလို့ဒီလိုရှုဝါအားထုတ်ရင်ရှုဝါအားထုတ်ရင်ကနေပြီးတော့မှလွယ်ကူလိုက်ရင်ဒီရှုကကကတိကတရှုရင်းရှုရင်းနဲ့လွယ်လာတဲ့အချိန်ကကြတော့အလုံးလွယ်လာတဲ့အချိန်တက်တက်တသားလေးဖြစ်တာဖြစ်တဲ့အတွက်ကြောင့်ပါဖြစ်တတ်တယ်ဆိုတဲ့အခါစိတ်တွေပြန်ပြန်မှုကြီးလွားမှုဟာဖြစ်လာတတ်ပါတယ်အဲ့ဒီနေရာမှာအဲ့ဒီမှာဝိရိယလေးနည်းနည်းထည့်ဖို့နှလုံးလေးတိုးပြီးတော့မှရှုပွားစေတာဖြစ်ပါအဲ့တော့ဝင်လေထွက်လေရိုးရိုးရှုတာနဲ့ဝင်လေထွက်ထွက်လေထိရှုတာနဲ့မတူပါဘူးဝင်လေထွက်လေရိုးရိုးရှုတဲ့အချိန်မှာအဲ့ဒီအချိန်မှာလွယ်လွယ်ကူကူလို့ထင်ရပေမဲ့ဝင်လေထိထွက်လေထိလို့ရှုကြည့်တဲ့အချိန်မှာအခက်အခဲအနှဲငယ်တွေ့တာဖြစ်ပါခက်ခဲနေနေတွေ့တယ်တလုံးလေးတိုးလိုက်ရုံနဲ့လောက်ရတာတော်တော်လေးကိုရှုပ်ထွေးသွားတခါတည်းဝင်လေးလို့စိတ်ထဲကနေမှတ်သားလိုက်ရုံနဲ့ခေါရီမှာထိမထည့်သေးရသေးပဲနဲ့ပြတ်သွားတာတွေ့ရတာဖက်လေးဆိုပြီးတော့မှအဲ့ဒီမှာဖက်လေးထိဆိုထိမရောက်ခင်မှာပဲဝင်လေးရဲ့အဆဖြစ်သွားပြီဖြစ်ပါအဲ့ဒီအချိန်မှာလုံးနဲ့ဆန်ခါပြီးတော့မနှိမ့်တနေမနှိမ့်တနေရှုကြည့်ရတာဖြစ်ပါအဲ့တော့ခက်ရှုမှခတ်တက်တက်ဖြစ်ပါလေလွယ်လွယ်ကူကူလေးတစ်ခါလဲတာနှစ်ခါလဲတာသုံးခါလဲတာဆိုအလေးအကျင့်လွယ်ကူသွားတဲ့အချိန်မှာစိတ်တွေကနေပြီးတော့မှလွယ်ကူနေတဲ့အတွက်ကြောင့်ကိုယ်တွေးတည်ပြန်ပြတ်နေတာဖြစ်ပါဒါကြောင့်အဲ့ဒီအချိန်မှာမလုပ်ရတာလဲဖုသနာနည်းကိုအသုံးချပြီးတဲ့နောက်မှာအနုပန္ဒနာနည်းဆိုတာအသုံးချတာဖြစ်ပါအနုပန္ဒနာနည်းဆိုတာစိတ်ကိုပေါင်းဖွဲ့ထားတဲ့နည်းစောစောနာတုန်းကပြောတဲ့ဝင်လေရဲ့အစဝင်လေရဲ့လေဝင်လေရဲ့အဆုံးအဲ့ဒီထိကြကိုရှုကြည့်ရတာဖြစ်ပါဝင်လေရဲ့အစလေအဆုံးသုံးခုစလုံးကိုတိတိနဲ့အောင်ရှုကြည့်ရတာဖြစ်ပါပြောတာကတော့လွယ်လွယ်လေးပါပဲဖြစ်ဖြစ်ရှုတယ်လို့ဆိုကြပေမဲ့တချို့ကသမာဓိဒီအထိမရှုကြည့်နိုင်ဘူးဆိုရင်တော့အစလေအဆုံးသုံးခုစလုံးမရှုကြည့်နိုင်ရင်တော့အဲ့ဒီပုဂ္ဂိုလ်ဟာဖြစ်ဖြစ်ရှုတဲ့ဝိပဿနာကူရတဲ့အချိန်ကကျတော့များစွာအခက်အခဲတွေ့ပါများစွာခက်ခဲတွေ့တယ်ဆိုစူးစူးစိတ်စိတ်မရှုနိုင်ပါဘူးစူးစူးစိတ်စိတ်မရှုနိုင်ရင်စွမ်းအားမဖြစ်လာစွမ်းအားမဖြစ်လာရင်ဆယ်ရက်တာကုန်သွားတယ်ဖြစ်ဖြစ်ဆိုတာဘာမှလည်းမတည်သွားပါဘူးအဲ့တော့အဲ့ဒီလိုဒီအဆင့်ကိုမရှုနိုင်ဘူးဆိုရင်တော့ဝိပဿနာကူရတာအလောက်အမှန်တမ်းအခက်ခဲရှိတာဖြစ်ပါဒါကြောင့်အဲ့ဒီမှာဝိပဿနာကိုပွားများအားထုတ်ချမဲ့ပုဂ္ဂိုလ်တွေဒီမှာတတိယနေ့ဆိုတဲ့အနုပန္ဒနာနေ့ပေါက်ဖွဲ့ပြီးတော့အစိတ်ကိုစိတ်ကိုနေအောင်ထိမ့်သိမ့်ပြီးတော့မှရှုဝါအားထုတ်ရတယ်ဝင်လေရဲ့အစကိုလည်းသိရမယ်အလေကိုလည်းသိရမယ်အဆုံးကိုလည်းသိရပါဖက်လေရဲ့အစကိုလည်းသိရပါမယ်အလေကိုလည်းသိရပါမယ်အဆုံးကိုလည်းသိရပါတီးပြီးသွားတဲ့အချိန်ကကျတော့နောက်ကနေဝင်နေလေဝင်သွားမှသိအစလေအဆုံးသုံးခုစလုံးသိထွက်သွားတဲ့လေထွက်သွားတဲ့အချိန်မှအစလေအဆုံးသုံးခုစလုံးသိပြောတာကလွယ်လွယ်လေးပါဒါပေမဲ့အားလုံးကမသိသိနိုင်ဖို့အတော်ခက်ခဲတာဖြစ်ပါအဲ့လိုရှုကြည့်လိုက်တဲ့အချိန်ကကျတော့အဲ့ဒီမှာနောက်ကနေပြီးတော့မှဒီကနေပြီးတော့ရှုကြည့်လို့ဘွားမြတ်လို့အားထုတ်လို့ရပြီဆိုတဲ့အခါကျတော့ဒီကနေ စလည်းအဆုံးသုံးခုစလုံးရှုကြည့်ပွားများအားထုတ်လို့ရပြီဆိုတဲ့အနေထားရောက်တဲ့အခါကျတော့ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်ကနေပြီးတော့လူညံတိုင်ဝေးလာတာဖြစ်ပါအဲ့ဒီလူညံတိုင်ဝေးလာတဲ့ဒီဝင်တဲ့လေထွက်တဲ့လေရဲ့သဘောသဘာဝလေးဟာရှုရင်းရှုရင်းနဲ့အခြားကမ္မထာနဲ့မတူပါဘူးအာနာပါနကမ္မထာဟာရှုရင်းရှုရင်းနဲ့ထင်ရှားလာတာမဟုတ်ပါဘူးရှုရင်းရှုရင်းနဲ့လူညံသွားတဲ့တိုင်ဝေးသွားဝင်တဲ့လေထွက်တဲ့လေရှိမှရှိပါလေလားလို့ထင်းရတော့ပဲအထိနှုံညံ့သိမ်ပွဲသွားတာတွေ့ရတာအဲ့ဒီအချိန်မှာအရှုရအမ္မဒါမခက်ခဲနေတတ်ပါလေအဲ့တော့အရှုရအလုံးအမ္မဒါမခက်ခဲနေတတ်တာဖြစ်တဲ့အတွက်ကြောင့်အဲ့ဒီနေရာမှာနှလုံးသွင်းမှုလေးတော့လိုက်ပေးရမှာဖြစ်ပါအဲ့ဒီအချိန်မှာတင်းတင်းချာချာလေးဖြစ်ပေါ်စီဖို့ဝင်လေထိပြက်ထွက်လေထိပြက်လို့နောက်ကနေပြီးတော့နှလုံးသွင်းမှုလေးလိုက်ပေးရမှာဖြစ်ပါအဲ့ဒါလိုနှလုံးသွင်းမှုလေးလိုက်ပေးလိုက်တဲ့အချိန်ကတော့တတိကတ္တရှုကြည့်ရတာဖြစ်ပါအခုရှုကြည့်လို့ကိုယ်မှနိုင်ပြီလားကိုယ့်ကိုရှိရှိလို့ရပါဒါမနိုင်သေးရင်ဖြစ်ပြနဲ့ဖြစ်ပြကပေါ်ထင်နိုင်စရာအကြောင်းမရှိသေးပါဖြစ်ပြမှမပြောမပေါ်ထင်သေးပဲနဲ့စိတ်ထဲကနေအဆူနဲ့ဖြစ်ပြလို့လုပ်နေရင်အချိန်ကုန်တဲ့ဘုရားကုံမောဘုံသံတားအဆူသလိုအချိန်ကုန်ပြီးတော့လူပန်းပြီးတော့မအရေးအချင်းမှမဖြစ်လာပဲရှိတတ်ပါလေဒါကြောင့်ဒီသမာဓိကိုရှင်းဥစွာအဲ့ဒါလိုပြီးပြီးပြင်းပြင်းရှင်းရှင်းလင်းလင်းရှိအောင်ရှုဝါအားထုတ်ရပါသေးတယ်။အဲ့လိုရှုဝါအားထုတ်ရင်ရှုဝါအားထုတ်ရင်လည်းအလေးအချက်များလာတဲ့အချက်ကကြတော့ဘာတွေဖြစ်လာတတ်သလဲဆိုတဲ့အခါဒီဝိနေထွက်လေကနေပြီးတော့မှနှူးညံ့ခြင်းမကနှူးညံ့လာတယ်၊တိမ်မွေးလာတယ်နှူးညံ့တိမ်မွေးတဲ့အချက်ကကြတော့အဲ့ဒီမှာခန္ဓာကိုယ်ကနေပြီးတော့မှအဲ့ဒီမှာဝင်သွားတဲ့လေကနေပြီးတော့မုံကလလေးလည်းပဲတွေ့ရတတ်ပါထွက်သွားတဲ့လေကိုလည်းပဲမုံကလလေးတွေ့ရတတ်ပါအဲ့ဒီအမုံကလလေးဟာတချို့ကြတော့အဲ့ဒီမှာနာသီးဖြားကနေပြီးတော့လေကမှုတ်ထုတ်လိုက်တဲ့ဆိုရင်မုံမုံမမသီးသီးဖွဲ့ဖွဲ့ကလမုံလေးတွေကိုတွေ့ရတာဖြစ်ပါတွင်းထဲမှာရှူသွင်းလိုက်တဲ့အချိန်ကကြမှာလည်းပဲအတွင်းထဲအစ္ဆတဘိန်းဆိုင်ရာမှာအမုံကလလေးတွေတွေ့ရတာဖြစ်ပါအဲ့ဒီအမုံကလတ်ကိုခြေပြုပြီးတော့မျက်စိရှိမှဘာရီမြင်လာတတ်တယ်လေဖြုတ်ကောင်းလေးနဲ့ဝဲနေသလိုလိုလားအင်းလေးများဖွင့်လဲသလိုလိုပြတာကောင်းလေးများလွင့်နေသလိုလိုနှင်းမုံနှင်းမွားလေးချနေသလိုလိုစိတ်ထဲမှာထင်လာရတတ်ပါထင်လာတဲ့အချိန်ကကြတော့အဲ့ဒီမှာတချို့ပုံကိုယ်တွေကြတော့လည်းပဲတချို့တွေပုံကိုယ်တွေကြတော့လည်းပဲအဲ့ဒီမှာဘာလဲနေအိမ်ဖွဲ့သလိုလိုလားအိမ်ဖွဲ့သလိုလိုဒီလိုအမြင်တွေ့ရတာကတော့အများဆုံးမြင်တွေ့တတ်တာဖြစ်ပါအဲ့လိုမြင်တွေ့လာတဲ့အချိန်ကကြတော့အဲ့ဒါနမိတ်ခင်တယ်လို့ပြောတာဖြစ်ပါဘာနမိတ်လဲဆိုတာနမိတ်မှာအဲ့ဒီမှာပရိကမနမိတ်ဩက္ကဟနမိတ်ပရိဘာကနမိတ်လို့ဒီလိုသုံးမျိုးရှိတဲ့အထက်မှာဩက္ကဟနမိတ်ပဲဖြစ်ပါတယ်သမာဓိအနေနဲ့ပြောရမယ်ဆိုလို့ရှိရင်သမာဓိအနေနဲ့ပရိက္ခာမသမာဓိဥပါစာရသမာဓိအပ္ပနာသမာဓိလို့သုံးမျိုးရှိတာဖြစ်ပါအဲ့ဒီလိုသုံးမျိုးရှိတဲ့အထက်မှာဒီမှာဥပါစာရသမာဓိလို့ခေါ်တာဖြစ်ပါဥပါစာရသမာဓိဆိုတာစံစိတ်ရဲ့အနည်းမှရှိတဲ့သမာဓိသမာဓိဆိုတာစိတ်ရဲ့တည်တည်ငြိမ်သက်မှုကိုဆိုခြင်းဖြစ်ပါအဲ့တော့တည်တည်ငြိမ်သက်မှုရဲ့ဆွမ်းအားတွေရလာတာနဲ့အများမိမိစိတ်ကတီတီလာတဲ့ငြိမ်သက်လာငြိမ်သက်လာရင်မမြင်ဘူးတဲ့အရာတွေကိုမြင်ထူးအနေအချင်းမြင်တွေ့လာတတ်ပါလေအဲ့လိုတစ်ခုခုတွေးရှိလာပြီဆိုတဲ့အချိန်ကကြမှာဝိပဿနာကိုရတာဆွဲမြဲတာဖြစ်ပါနမိတ်တွေမှမပေါ်ထင်သေးဘူးနဲ့အဲ့ဒီမှာဝိပဿနာကူးတဲ့ဆိုရင်အဲ့ဒီပုံကိုရဝိပဿနာတရားစခန်းလောက်လေးတင်ရရတရားစခန်းထွက်သွားရင်ဒီဝိပဿနာညာဘာမှမရှိတော့ဘူးအဲ့ကြောင့်မလို့အဲ့ဒီမှာအရှင်အမြဲဝိပဿနာဉာဏ်ကြီးဖြစ်နိုင်စေဖို့ဆိုတာဩက္ကဟနမိတ်ဥပါစာရသမာဓိဆိုတဲ့အဲ့ဒီသမာဓိအရှင်ဖြစ်အောင်မိမိတို့အနေနဲ့အဲ့ဒီမှာဝင်လေထွက်လေကိုအာနာပါနသတိကမ္မဋ္ဌာန်းကိုရှုပွားအားထုတ်တာဖြစ်ပါခုပြောသွားတဲ့နည်းဒီ၄နည်းဖြစ်ပါအဲ့ဒီ၄နည်းတက်ကလည်းမိမိဉာဏ်ဤကိုရှုပွားအားထုတ်ရမှာဖြစ်ပါအခြားခြားကမ္မဋ္ဌာန်းတွေကမ္မထာနေတော့မှတော့ဦးစင်းတို့၄ရက်လုံးလုံးဒီအဲ့ဒီမှာတစ်ခုစီတစ်ခုစီပြသွားတာဖြစ်ပါဒီမှာတော့ဦးစင်းတို့အချိန်မရတာနဲ့ပဲအဲ့ဒီမှာတစ်ခါတည်းပေါင်းချုံပြီးတော့မှပေါ်ပြခြင်းဖြစ်ပါ နီးလေးနီးရှိတဲ့အထက်မှာအဲ့ဒီမှာစတင်ပြီးတော့ရှုပွားတဲ့အချိန်မှာအဲ့ဒါကခဏနာနီးတင်ချာနေကြီးအတွက်မှတ်သားတဲ့နီးဒုတိယနီးကြတော့အဲ့ဒီမှာဖုဒနာနီးနာသီဖျားမှာတုတ်ထိတုတ်ထိတုတ်ထိပြီးတော့ဝင်ထွက်ဝင်သွားထွက်သွားတဲ့ထိုအနာဘာနာတတိအဲ့ဒါကိုမြင်အောင်ကြည့်ရတာဖြစ်ပါတတိယနီးကြတော့အနုပန္ဒနာနီးအစအလေအဆုံးသုံးခုစလုံးကြည့်ရတာဖြစ်ပါတယ်။အဲ့တော့ကဏ္ဍနီးပြီးတော့ဖုဒနာနီးဆိုတဲ့အဲ့ဒီနီးမှာတော့အတူအရှိဘယ်သိတာဖြစ်ပါ။ဝင်သွားတဲ့လေတူတူတူမှန်းသိအရှိရှိမှန်းသိထွက်သွားတဲ့လေတူတူဝင်တူတူထွက်တာတူတူတူတူဝင်တာရှိရှိထွက်တာရှိဝင်တာအဲ့ဒါကိုသိရမှာဖြစ်ပါ။အနုပန္ဒနာနီးကြတော့အဲ့ဒီမှာဝင်လေထွက်လေကိုအစအလေအဆုံးသုံးခုစလုံးအစင်ရှောက်ပြီးတော့တည်နေတဲ့နီးကိုဆူလိုတာဖြစ်ပါ။အဲ့ဒီနီးသုံးနီးချွန်းကျင်ပြီဆိုတဲ့အချိန်ကကြတော့ယောဂီသူတော်ကောင်းအပေါင်းတို့အနေအချင်းမိမိတို့ရဲ့စိတ်ထဲမှာအဲ့ဒီမှာဝင်လေထွက်လေဟာအမှန်မှနှူးညံ့သိမ်ဝေးပြီးတော့မှဖြစ်ပေါ်လာတဲ့အချိန်မှာအာယုန်ထုနမိတ်ထုတွေဖြစ်ပေါ်လာတတ်ပါ။အဲ့ဒီအာယုန်ကိုအခြေခံပြီးတော့လည်းပဲတချို့ကြတော့အဲ့ဒီမှာမလိုအပ်တဲ့အာယုန်နမိတ်တွေထင်လာတတ်ပါ။တင်လာတတ်တဲ့အနေထားဟာဘယ်လိုဖြစ်လာတတ်လဲဆိုတချို့တချို့ယောဂီတွေကြတော့နတ်သမီးတွေနဲ့တွေ့သလိုလိုနတ်သမနာသားတွေနဲ့တွေ့ရသလိုလိုဖယားနဲ့ပဲတွေ့ရသလိုလိုစီတီပထိုးတွေပူနေရသလိုလိုတလို့ထင်တတ်ပါလေတချို့တချို့ယောဂီများကြတော့မဟုတ်ပါဘူးဘယ်လိုထင်တတ်လဲဆိုတဲ့အခါတချို့တချို့ယောဂီတွေကြတော့အယူစုကြီးတွေအယူစုကြီးတွေလည်းမြင်တွေ့တတ်တယ်အတုပကောင်ကြီးပုံတွေပွားနေတဲ့အရာတွေလည်းတွေ့တတ်ပါတချို့တချို့ပုံကိုယ်တွေကြတော့ခေါင်းပြခြေပြလက်ပြသွေးသံတရရဲ့နဲ့အဲ့ဒါတွေလည်းပဲတွေ့ရတာမြင်ရတာပါအဲ့ဒါလို့တချို့တချို့ပုံကိုယ်တွေလည်းပဲအမတန်ကြောက်စရာကောင်းတဲ့အာယုန်နမိတ်တွေဒီလူကြီးတွေတပည့်တွေတရရဲ့အစရှိတဲ့အချင်းစိတ်ထဲမှာထင်တတ်ပါအဲ့ဒါကတော့အပြင်ကလာပြီးတော့ပြတယ်လို့အဲ့ဒါလို့ယူဆတတ်ပါလေမဟုတ်ပါဘူးကိုယ်စိတ်ကလည်းကြည်လင်နေတဲ့အတွက်ကြောင့်သောသောကပြောခဲ့တဲ့ကလမုံလေးတွေကိုဉာဏ်နဲ့မြင်ရတဲ့အချိန်ခါမှာအမုံကလလေးတွေပါနေတူလိုက်တာလို့စိတ်ထဲမှာဆုံးဖြတ်လိုက်တာနဲ့တပိန်နဲ့တူလိုက်တာဆိုပုံတကယ်ပေါ်သွားတာဖြစ်ပါအဲ့တော့ပုံတကယ်ပေါ်နေတဲ့အရာကိုအပြင်းမှပေါ်တဲ့အပြင်းအလို့ထင်းနေတယ်မဟုတ်ပါဘူးအတွင်းထဲကကိုယ်စက်ကနေထင်းလိုက်တာဖြစ်ပါဒါကိုအထုသတိပြုရမှာဖြစ်ပါတယ်တချို့ယောဂီတွေအဲ့ဒါကိုကြိုတင်ပြီးသိမထားဘူးဆိုရင်စိတ်ထဲမှာလန့်ချပြီးတော့မှစေအနောက်ဆက်ဖြစ်ပြီးတော့မှဓမြူဓမီထိတ်ထိတ်လန့်လန့်ဖြစ်သွားတတ်ပါလေ။ဒါကြောင့်အဲ့ဒါဒီပေါ်ထင်လာခဲ့မယ်ဆိုရင်တော့သူယောဂီသူတော်ကောင်းအပေါင်းတို့အဲ့ဒါဟာအာယုံမာလို့ဆိုလို့ရပါလား။အဲ့ဒီဟာကိုသွားရှုလို့မရပါဘူး။ဒါကဘာလို့လဲဆိုကိုယ်စိတ်ထဲမှာထင်လို့ဖြစ်ပေါ်လာတဲ့အရာ။အဲ့ဒီအာယုံဟာတစ်ခါပေါ်ပြီးရင်လည်းနောက်ထပ်မပေါ်တတ်ပါဘူး။ထပ်ထပ်အခါခါပေါ်နေတာတော့မဟုတ်ဘူး။ဒါကြောင့်သူ့ကိုအာယုန်နမိတ်အနေအချင်းဝိပဿနာရှုလို့လည်းမရဘူးသမာဓိတည်ထောင်လို့လည်းရတဲ့အရာမဟုတ်တဲ့အတွက်သူ့နောက်ကိုမလိုက်ရပါဘူး။ဖယားလို့ထင်ပေမဲ့လို့အတွင်းထဲကသာစိတ်အားဆွမ်းအားကြောင့်ဖယားကိုချီညိုတဲ့စိတ်ကြောင့်အဲ့ဒီမှာဖယားပုံပေါ်ချင်းဖြစ်တယ်။တကယ်တော့အဲ့ဒါဘာမှမဟုတ်ပါဘူး။အတွင်းထဲကနေပြီးကိုယ်စိတ်ကူးကနေပြီးဘာနဲ့ဒူလိုက်တာအဲ့ဒီပုံပါပုံဆိုပြီးတော့ဖြစ်သွား။သူသဖြင့်တော့သရတရားရှိတဲ့ပုဂ္ဂိုလ်တွေကနေပြီးတော့မှအဲ့ဒီမှာဘုရားဘုံနေနာသဘုံနေဒီလိုဘုန်းကြီးဘုံရဟန်းသံဃာဘုံနေပေါ်တတ်တာဖြစ်ပါအဲ့တော့သောတာရှိရှိတဲ့ပုဂ္ဂိုလ်တွေကြတော့ခေါင်းပြခြေပြလက်ပြသွေးသံတရရဲ့နဲ့ပြင်တွေ့ရတတ်ပါဘာကရှိရှိတဲ့ပုဂ္ဂိုလ်တွေကြတော့အတုပမသားတွေအဲ့ဒီမှာဗာနဲ့ပုတ်ပွားနေတဲ့အလောင်းတွေအဲ့ဒါတွေကိုမြင်တွေ့ရတတ်ပါလေကိုယ်စီရဲ့အလိုက်ဖြစ်ပေါ်နေတဲ့အရာအဲ့ဒီနောက်ကိုမလိုက်ပါနဲ့အဲ့ဒါကိုအဟုတ်မထင်ပါနဲ့အဲ့ဒါကတော့အထုသတိပေးလို့ပါအဲ့ဒီနောက်ကိုမလိုက်ပဲနဲ့အဲ့ဒီပုံတွေကိုဖြတ်ချပြီးတော့မှဘယ်ပုံဝဲလာလာဖယားပုံဝဲဖြစ်ဖြစ်တခြားပုံဝဲဖြစ်ဖြစ်ဘယ်ပုံဝဲလာလာအဲ့ဒီမှာအကုန်လုံးဖြတ်ချမှာဖြစ်ပါတယ်ဖြတ်ချပြီးတော့အဲ့ဒီမှာဝင်လေထိထွက်လေထိကိုပြန်ပြီးတော့ရှုပွားအားထုတ်မှာဖြစ်ပါတယ်အဲ့ဒါလို့အားထုတ်ခြင်းတဲ့ဒီဝင်လေထိထွက်လေထိကိုရှုပွားအားထုတ်ရင်းအားထုတ်ရင်းကနေပြီးတော့မှစိတ်တွေကိုတည်ကြည်ငြိမ်သက်လာပြီးဆိုတဲ့အခါကျတော့ဝင်လေချိပြက်ထွက်လေချိပြက်လို့ဒီလိုရှုကြည့်ရတာဖြစ်ပါဒီနေရာမှာကွဲကွဲပြားပြားနားလည်ရမှာကစိတ်တနုပသနာကိုရှုပွားတဲ့ပုံကိုယ်ရေချတော့ထိဆိုတဲ့စကလုံးမသုံးရပါဘူးတိဆိုတဲ့စကလုံးအသုံးပြုရတာဖြစ်ပါစတင်ပြီးတော့သမာဓိတည်ထောင်တဲ့အပိမာသူတူတော်ကောင်းအပေါင်းတို့အနေအချင်း စိတ်ဓာတ်ဥပဒနာနဲ့ရှုဝါးနေတဲ့ပုံစံတွေလည်းရှိပါတယ်။အဲ့ဒီပုံစံလည်း15မိနစ်မိနစ်20လောက်တော့သမာဓိယူရတာဖြစ်ပါတယ်။သမာဓိယူရတဲ့အခါမှာဖြည့်ဆိုတဲ့စကလုံးကိုအသုံးမဲ့နဲ့တိဆိုတဲ့စကလုံးကိုအသုံးပြုမှမာရောက်တာဖြစ်ပါတယ်။ဝင်လေထွက်လေကလေးကနေပြီးတော့မှရှုပွားကလေးကနေပြီးတော့တိကျသေးချာဖို့လိုအပ်ပါတယ်။ကာယကတ္တသတိလို့ဆိုရတယ်အဲ့ဒီမှာဒီသတိပဋ္ဌာန်၄ပါးထဲမှာကာယ ानु ပသနာသတိပဋ္ဌာန်ကိုရှုပွားကြတဲ့ပုဂ္ဂိုလ်ယုတ်တရားကိုရှုပွားအထောက်ကြတဲ့ပုဂ္ဂိုလ်တွေချက်တော့အဲ့ဒီမှာဝင်လေထီထွက်လေထီလို့ဒီလိုရှုပွားအထောက်ရတာဖြစ်ပါထီဆိုတဲ့စကလုံးတွေခေါ်တတ်မဟုတ်ပါတိပြီးမှမိမိတို့ရှုပွားတဲ့အချိန်မှာတိပြီးတော့မှနှလုံးသွင်းရမှာဖြစ်ပါတယ်မတိဘဲနဲ့နှလုံးမသွင်းရပါထီပါဘူးထီသလဲဆိုတဲ့အခါနာသီးချမ်းမှာရှိတဲ့ယုတ်တရားရဲ့အပေါ်မှာဒီဝင်လေကနေပြီးတော့ဒုတိဒုတိတဲ့သဘောကိုဆုလို့ချင်းဖြစ်ပါထွက်တဲ့လေထွက်သွားတဲ့အချိန်မှာအဲ့ဒီထွက်တဲ့လေကိုနာသီးပြဒုတိဒုတိဒုတိသွားတာကိုတိအောင်ခယူးဆိုင်ပြီးကြည့်ရပါလိမ့်အောင်ပဲကြည့်လို့သိလာပြီဆိုတဲ့အချိန်ကကျမှမိုင်အောင်မှာဖြစ်ပါတယ်အဲ့ဒီနှလုံးသွင်းရမှာဖြစ်ပါတယ်အဲ့တော့နှလုံးသွင်းတာမတိပဲနဲ့နှလုံးသွင်းရတာတော့အတိတ်ပဲရှိပါကိုလုံးတဲ့အလုပ်ဘာလုပ်နေတာလဲလို့ကိုတင်ညာနဲ့ရှင်းရှင်းလင်းလင်းသိမှာဖြစ်မယ်ကြည့်ကြည့်တယ်အတိတ်ကကြာတယ်ဒါကတော့ဗာလဲဆိုတရားလုံးအထောက်ပဲ့ဆိုတာဟာအမြင့်ဆုံးဉာဏ်ဖြစ်ဖို့ကဘာမှာအမြင့်ဆုံးဉာဏ်ဖြစ်ပါလေဒီဝိပဿနာဉာဏ်လို့ပညာပူညာလို့ဆိုပယ်နည်းပညာနဲ့မှမတူပါဘူးအစအမြင့်ဆုံးသောပညာကိုရယူဖို့ဆိုတာကအခြေခံနည်းစနစ်ပြည်ပြင်းမှဖြစ်တာဖြစ်ပါလေတာမာနဲ့မရနိုင်ပါဘူးအဲ့ဒါကြောင့်မလို့အဲ့ဒီနည်းစနစ်ချပြီဆိုရင်အခက်အခဲအလောက်မရှိပါဘူးလေ့ကျင့်နိုင်ဖို့စွမ်းအားပဲလိုတာဖြစ်ပါလေလေးခြင်းတဲ့အချိန်မှာစနစ်ချဖို့တို့အပ်ပါတယ်။သူအစင်အစင်အစင်အစင်အစင်အစင်စီးစနစ်ကိုပြည်ပြင်းမှတိကျမှပေးချမှစီးစနစ်ကိုပြည်ပြင်းတိကျပေးချတယ်ဆိုရင်လည်းပဲအခက်အခဲအဲ့ဒါတော့မရှိပါဘူး။လွယ်လွယ်ကူကူလေးနဲ့သိနိုင်တာဖြစ်ပါ။အဲ့ဒီတော့နားလည်ထားမှကအဲ့ဒီမှာပယ်လုံးမျိုးမဆိုစတင်ပြီးတော့အားထုတ်တဲ့အချိန်မှတော့တိတိကျကျဖြစ်ဖို့ဆိုတာဆွဲဆွဲမြဲမြဲလုပ်ပါတိတိကျကျပြည်ပြင်းပြင်းဖြစ်လာနိုင်စရာအကြောင်းရှိပါလောက်တဲ့အခါမှာခက်ခဲအများကြီးရှိတယ်။ခက်ခဲအများကြီးတွေ့ရမှာဖြစ်ပါတယ်။ကဘာပေါ်မှာခက်ဆုံးသောအလုပ်ကဘာလုပ်လဲ။ဝိပဿနာရှုဖို့အားထုတ်တဲ့အလုပ်ကခက်ဆုံးလုပ်ပဲဖြစ်ပါတယ်။တိတိခက်တဲ့အလုပ်ကဘယ်အလုံးမှမရှိတော့ပါဘူး။ဒါပေမဲ့ဒီပညာတွေကျွမ်းကျင်လို့နိုင်နေသွားပြီဆိုရင်တော့ဒီနေ့ကအလုပ်ထဲမှာဒီအလုပ်ဟာအလွယ်ကူဆုံးသောအလုပ်ဖြစ်သွားပါတယ်။ထမင်းစားတာဖြင့်လည်းလွယ်ပါတယ်။ကိုင်းရဝါရတာဖြင့်လည်းလွယ်ပါတယ်။အဲ့တော့ဒီပညာတွေပြည့်စုံသွားရင်လွယ်လွယ်လေးဖြစ်သွားရှိတာလေးထိုင်ပြီးကြည်ပြီးသိနေအောင်လေးပဲတိထက်ဘာမှမဟုတ်သမင်းစားရတာကမှအဲ့ဒီမှာခွန်နေရသေးတယ်ဝါနေရသေးတယ်မြူနေရသေးတယ်ဟီးရတော့ရသေးတယ်ဟင်းကြော်ယူရသေးတယ်အဲ့တော့အလုပ်ကြီးရှုပ်နေတယ်ဒီမှာရှိတာသိလေးသိနေအောင်လေးပဲအဲ့တော့အဲ့ဒါလို့လွယ်လွယ်လေးဖြစ်ဖို့အရေးအတွက်ဒီအခက်ခဲတွေအများကြီးရင်ဆင်ကြော်ပြအပ်ပါအဲ့တော့ခက်ဆုံးတဲ့ဒီအလုပ်ပဲလွယ်ဆုံးတဲ့ဒီအလုပ်ပဲခက်ဆုံးဆိုတာခက်ဆုံးကနေစတဲ့အလုပ်ဖြစ်ပါအဲ့တော့ခက်တယ်ဆိုတာကိုယ်တိုင်ကနေသိနေတယ်ဖြစ်ပါအဲ့တော့ခက်နဲ့တွေ့ရင်နောက်ဆုံးကိုမကြိုးစားပါနဲ့အဲ့တော့တိညာတိအတိဖြစ်ပေါ်လာအောင်စိစိဆတ်ဆတ်လေးလာသုံးတာအကဲခံပြီးတော့မှအဲ့ဒီအခက်ခဲကြတဲ့ကနေအတိညာကိုနိုင်ပြီးတော့ရှုတတ်အောင်ဖြစ်ပါတယ်နဲ့နည်းဆုံးတော့အတိညာဆိုတာပေါ်ပေါ်ထင်ထင်ရှိနေတာမျိုးမဟုတ်ပါခက်ခဲကြတဲ့မှာနှိပ်ယူနေတဲ့စွမ်းအားရှိရပါမယ်။အဲ့တော့မြင်းမြဲမှထားပါမယ်။နဲ့နဲ့နဲ့နဲ့သိချင်တယ်။နဲ့နဲ့ဆုံးတော့သိညာတယ်။အခက်ခဲတဲ့မှာပဲရှိတာဖြစ်ပါလေ။အဲ့တော့အနဲ့နဲ့ဆုံးတော့သိညာကိုရချင်တယ်ဆိုရင်အခက်ခဲကိုကြော်ဖြတ်ရမယ့်ဖြစ်ပါ။အခက်ခဲရဲ့အဆုံးမှာသိညာအတိတ်တွေဖြစ်ပေါ်လာနိုင်တာဖြစ်ပါလေ။ဒါကြောင့်တို့ယောဂီသူတော်ကောင်းအပေါင်းတို့ခုစတင်ပြီးတော့လေ့ကျင့်နေရတဲ့အခါမှာအခက်ဆုံးပဲဖြစ်ပါလေ့ကျင့်ဖို့အများကြီးလွယ်သွားမှာပါဒီလိုကြည့်အစဉ်အမြဲခက်ခဲနေတယ်လို့တော့မယူဆနိုင်ပါနဲ့အဲ့တော့ယောဂီသူတော်ကောင်းအပေါင်းတို့ခုပြောတဲ့အတိုင်းခုပြောခဲ့တဲ့အပြီးတွေအပိုင်းတွေကိုပြန်လည်ပြီးတော့သုံးသပ်ကြည့်မယ်ဆိုရင်အာနာပါနရှုပွားတဲ့နေ့ကိုပြောတာဖြစ်ပါအာနာပါနရှုပွားတဲ့အမှာဖုဒနာနေ့နောက်ပြီးတော့မှဗာလဲအာစတင်ပြီးတော့ရှုပွားတဲ့အချိန်မှာကဏနာနေဖူသနာနေဌာပနာနေအနုပန္ဒနာအနုပန္ဒနာနေဌာပနာနေဆိုတဲ့ဝင်လေထက်လေကိုသင်္ချာနဲ့ရေးတွက်မှတ်သားရဲ့နေနာသီးချမ်းမှာထိထိသွားတာကိုသိတဲ့နေအ တို့အရှိဦးတည်တဲ့နေ့နောက်ပြီးတော့အစလဲဆုံးသုံးမျိုးစလုံးတည်တဲ့နေ့နှုညံသိမ်မွေးထအောင်ရှုကြည်ပွားများအားထုတ်ရတဲ့နေ့ဆိုတဲ့အဲ့ဒီနေ့သုံးနေ့ရှိတဲ့အထက်မှာမိမိတို့နေရာနေ့ကိုနေရာနေ့ကိုရှုကြည်ပွားများအားထုတ်ရမှာဖြစ်ပါတယ်အဲ့တော့ဖြစ်ဖြစ်နေနေကြပြီးတဲ့ပုံကိုယ်တွေကြတော့မိမိတို့ရှုကြည်နေကြတဲ့အတိမ်ပဲဖြစ်ဖြစ်ဖြစ်ဖြစ်ပဲရှုကြည်ရမှာဖြစ်ပါထင်ထင်ရှားရှားဖြစ်ပေါ်လာရင်တော့ဒုက္ခဒုက္ခလို့ရှုပွားလို့ရပြီဖြစ်ပါအဲ့တော့ဖြစ်ဖြစ်မမြင်ရသေးတဲ့ပုံကိုယ်တွေကြတော့အဲ့ဒီမှာဝင်သွားတဲ့နေဝင်သွားတဲ့အချိန်မှာကြည်လဲကြည်ရမယ်တည်လဲတည်ရမယ်မှလဲမှအမှဖြစ်ပါကြည်တိမှဆိုတဲ့သုံးချက်တစ်ထပ်ထည့်ကြရမှာဖြစ်ပါကြည်လို့တည်လာတယ်စတင်ပြီးတော့မမလိုက်ပါနဲ့အောင်နှလုံးမသွင်းပါနဲ့အောင်တည်ပြီလားမတည်ဘူးလားလို့အကဲခတ်လဲအောင်နာသီးသားလေးကနေပြီးတော့မှအဲ့ဒီမှာဝင်လေကထိခိုက်ဖို့တိုက်သွားတာကိုတည်ပြီဆိုရင်ဝင်လေထိဘယ်လိုရှုပွားရမှာဖြစ်ပါထွက်သွားတယ်လေနာသီးသားမှာထိခိုက်ဖို့တိုက်သွားတာကိုတည်သွားပြီဆိုရင်ထွက်လေထိဘယ်လိုရှုပွားမှာဖြစ်ပါဒါဆိုရင်ဝင်လေထိထွက်လေထိဝင်လေထိထွက်လေထိအဲ့ဒီထက်ပိုပြီးတော့အစွမ်းနိုင်မယ်ဆိုရင်တော့ဝင်လေထိပြက်ထွက်လေထိပြက်ဝိပဿနာကူးတဲ့အချိန်လွယ်ကူစေဖို့မိမိနိုင်နေမယ်ဆိုရင်ဒီနေ့တနည်းနည်းကိုအသုံးချကြည့်ရမှာဖြစ်ပါအဲ့တော့ဝင်လေထိထွက်လေထိလို့ဖြစ်စေဝင်လေထိပြက်ထွက်လေထိပြက်လို့ဖြစ်စေဒီအတိုင်းပဲဆက်လက်ပြီးတော့ရှုပွားအားထုတ်ကြပါစို့